တိုင်းဒါလက်နက်ကင်ဖွဲ့ရဲ့ထိပ်သီးညီလာခံကိုဒီကနေ့ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ရှိရာပန်းဆန်းမှာစတင်ခဲ့ပါတယ် UWSP ဥက္ကဋ္ဌဦးပေါယူချန်းကအဖွင့်မိန့်ခွန်ပြောကြားခဲ့ရမှာညီညွတ်ရေးနဲ့ငြိမ်းချမ်းရေးကိုအဓိကထားပြောဆိုခဲ့ပြီးစစ်ပွဲတွေမရက်စဲနိုင်ခဲ့ရင်ပြီးခဲ့တဲ့မတ်လကုန်တုန်းကလက်မှတ်ရေးထိုးခဲ့တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ကလည်းစက္ကူဘော်ကစာသားသာဖြစ်နေမယ်လို့ပြောခဲ့ပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာဒီကနေ့စတင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံကိုအဖွဲ့စစ်နှစ်ဖွဲ့ကထိပ်ပိုင်းခေါင်းဆောင်အနည်းဆုံး60လောက်တက်ရောက်ခဲ့တာဖြစ်ပါတယ်ဒီညီလာခံမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်တဲ့ NCCT ခေါ်အပြည့်အခက်ရက်စဲရေးညှိနှိုင်းအဖွဲ့တို့မတ်လ31ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့တနင်္ဂနွေဆိုင်ရာအပြည့်အခက်ရက်စဲရေးစာချုပ် NCA မူကြမ်းနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ရှိနေတာလည်းဖြစ်ပါတယ်ညီလာခံစတင်ပြီး UWSP ဥက္ကဋ္ဌဦးပေါ့ယူချန်းကအဖွင့်မိန်ခွန်ပြောကြားရမှာတနင်္ဂနွေဆိုင်ရာအပြည့်အခက်ရက်စဲရေးစာချုပ်မူကြမ်းနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တယ်လို့ပိုအိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခေါ်ကာကပြောပါတယ်
ဖုံးမိတ်ကောင်ရဲ့ဘောကတော့ညီညွတ်ရေးတက်ပါပဲ။နောက်ဆုံးနိုင်ငံရေးစာချုပ်ချုပ်နိုင်ဖို့အထိပူးပေါင်းဆောင်ရွက်ဖို့ပါဗျာ။ဒါတွေပါပါလား။ဘုံကတိကျလေးရတာတဲ့မူကြမ်းနဲ့ခက်ခဲတော့သူကမြေပြင်တိုက်ပွဲတွေမရဘူးဆိုရင်ပေါ့ဗျာ။ဒီမူကြမ်းကအတိတ်ပဲမရှိဘူးပေါ့။စာရွက်ဘောကစာသားတွေပဲဖြစ်မှာပေါ့။အကောင့်ထဲပုံနိုင်တာမဟုတ်ဘူးပေါ့။ဒါကြောင့်အကောင့်ထဲပုံနိုင်တဲ့မူကြမ်းမျိုးဖြစ်အောင်ကြိုးစားမှာပေါ့ဗျာ။အဲ့ဒါလို့တော့သူထောက်ပြလာရှိပါလား။
ဒီမိန်ကုန်းမှာ UWSP ကပြည်ထောင်စုအစိုးရရှိကိုတင်ပြထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတိုင်းရင်းသားခေါင်းဆောင်တွေစီကစာနာမှုနားလည်မှုနဲ့ထောက်ခံမှုတွေရမယ်လို့မျှော်လင့်ကြောင်းလည်းထည့်သွင်းပြောကြားထားပါတယ်။ညီလာခံစတင်တဲ့နေ့မှာတော့မွန်ပြည်သက်ပါတီကိုကန့်အဖွဲ့ဖြစ်တဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA ရခိုင်တပ်မတော်ပူအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့အဓိကတင်ပြဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးတဲ့အပေါ်မှာဗိုလ်မှူးကြီးခေါ်ဥကာက
ဒီနေ့ဆွေးနွေးပွဲကဒီအဂျန်ဒါတွေ issue တွေဆွေးနွေးတာအဆင်မရဘူးဒီနေ့ဆွေးနွေးပွဲကတက်ရောက်လာတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်တွေကကိုယ့်အမြင်သဘောထားကိုတင်ပြလာဖြစ်တယ်အပြန်လာမေးတာတော့ဘာလို့မရှိသေးဘူ
း UWSP အဖွဲ့ဟာပန်စားညီလာခံကို NCCT အဖွဲ့ဝင်16ဖွဲ့အနေနဲ့ကကိုယ့်ဘွဲကိုသာရွေးချယ်ဖိတ်ကြားတာနဲ့ပတ်သက်ပြီးညီလာခံမစတင်ခင်ကဝေဖန်တာတွေလည်းရှိခဲ့ပါတယ်ဗိုလ်မှူးကြီးခွန်ဥက္ကာကတော့ဒီညီလာခံနဲ့ပတ်သက်ပြီးသူ့အမြင်သဘောထားကိုအခုလိုပြောပါတဲ
့။အားရကျင်နာမှုရှိတယ်ဗျ။ဘာကြောင့်လဲဆိုတော့ဒီလိုက်စားမှာနှစ်ကြိမ်လောက်ခိလာမှာတကြိမ်တိုင်းပါးတွေတော်လိုင်းဖွဲ့စည်းတဲ့ညီလာခံလုပ်ခဲ့ပြီးပြီ။အဲ့ဒီမှာဝါကူဒီညီရေးပါတီနဲ့ဒီမုံလာဖွဲ့တစ်ခါမှလာမတက်ဘူးခင်ဗျ။ဒါကြောင့်ကျွန်တော်တို့ကဒီခေါင်းသူတို့ကိုယ်တိုင်ဦးစီးပြီးတော့သူတို့နဲ့မြင်မှာသိခေါ်ပြီးတော့ကျင်းပတဲ့အတွက်သူအောင်ဆောင်ရမှုကိုကျွန်တော်လက်ခံကြိုးစားမှာဖြစ်တယ်တိုင်းပါညီညွတ်ရေးအတွက်တော့လကောင်းပေါ့ကျွန်တော်တို့လုပ်နေတဲ့လုပ်ငန်းတွေပေါ်မှာလကောင်းအင်အားတွေပို့ပြီးတော့ရရှိတယ်ဆိုတဲ့အမြင်မျိုးပေါ့ဒီနေ့ဖွင့်တဲ့ရက်မှာကျွန်တော်တို့အဲ့ဒီလိုတော့ခံစားမိတယ်ဗျာ
မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနည်းပညာရပ်ပိုင်းဆိုင်ရာအကြံပေးအဖွဲ့ဖြစ်တဲ့ Geneva Chee Site Center for Humanitarian Dialogue ရဲ့ရန်ကုန်ရုံးခွဲကအကြီးတန်းစီမံကိန်းအရာရှိဦးစားကျဲလျံကတော့ပန်ဆန်းမှာကျင်းပတဲ့ညီလာခံမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်တာကြောင့်ထိပ်သီးဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပဖို့လိုအပ်နေကြောင်းနဲ့လက်ရှိဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုတော့ထိခိုက်မှာမစိုးရိမ်ကြောင်းပြောဆိုပါတယ
်အခုဘဝကကြီးမှုကျင်းပနေတဲ့ညီလာခံက NCCT ကမျှော်မှန်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်ပြီးတော့အစိုးရစီရင်ရထားတဲ့နောက်ဆုံးမူကြမ်းဆွေးနွေးဖို့အတွက်ရည်ရွယ်ထားတဲ့ထိပ်သီးညီလာခံကြီးကိုသူတို့ကလောက်တာမဟုတ်ဘူးအဲ့ဒါကြောင့်ဒီဖြစ်စဉ်မှာမပါတဲ့အဖွဲ့တွေအတွက်ကတော်တော်လေး misunderstanding လေးရှိနေတဲ့ခါကြတော့အခု NCT ကနေ NCCT အဖွဲ့ဝင်မှာပါတဲ့အဖွဲ့ရောမပါတဲ့အဖွဲ့ဝင်ပါအားလုံးခေါ်ထားပြီးမှအခုတီးတန့်ထိပ်သီးညီလာခံကိုထပ်ခေါ်ပြီးမှကြေရင်ဆွေးနွေးကြမှာဖြစ်ပါတယ်အခုဒီမှာဆွေးနွေးတဲ့အပိုင်းကလေ NCCT ကနေဥဆောင်နေတဲ့အခုအစိုးရနဲ့ငင်းချင်ဖြစ်စဉ်တွားနေတဲ့ဟာကိုလေထိခိုက်မယ်လို့လေကျွန်တော်မစိုးရင်ဘူးအကြောင်းရင်းက NCCT ကနေကြီးမှုအကျဉ်းပါတာမဟုတ်ဘူး NCCT agenda အတိုင်းတွားတာမဟုတ်တဲ့ခါကျတော့ကျွန်တော်မစိုးရင်ဘူး
ပန်ဆန်းညီလာခံကိုဒီလ6ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ဒီညီလာခံပြီးဆုံးတဲ့နောက်မှာ NCCT ကဥဆောင်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့ထိပ်သီးညီလာခံကျင်းပမယ့်ရက်ကိုဆုံးဖြတ်ဖို့ရှိနေပါတယ် တနင်္ဂနွေလုံးအပြစ်ခက်ရစေးရေးအတွက်ပြင်ဆင်နေတဲ့အချိန်တည်းမှာတော့ရှမ်းပြည်နယ်အတွင်းကကိုကန့်ပလောင်တပ်ဖွဲ့တွေနဲ့အစိုးရတပ်အကြမ်းမှတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။